Welcome to the Voice of America in Burmese.
Minglam ne khim ma shin. Washington DC မြို့တော် VOA American တန်ရဲ့2014ခုနှစ်မလ20ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မခွန်ညိုပါအခုမနေ့ခင်အစီအစဉ်တွေတာဝန်ယူတင်ဆက်ပါမယ်ရှင်
။မင်္ဂလာမနေ့ခင်ပါခင်ဗျာ။ဒီကနေ့မနေ့ဖက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ Crimea ကယူကရိန်းတပ်ဖွဲ့ဝင်တွေကိုရုတ်တော့မယ်လို့ယူကရိန်းဆိုရကကြေညာလိုက်ပါတယ်။ပျောက်ဆုံးစဉ်မလေးရှားလေယာဉ်ပေါ်မှာတရုတ်ခီးတွေရဲ့မိသားစုတွေကမလေးရှားအစိုးရရဲ့ရှင်းလင်းတဲ့အဖြစ်ကိုတောင်းနေကြပါတယ်။ Toyota ကားကုမ္ပဏီကအမေရိကန်အစိုးရကိုဒံငွေဒေါ်လာတန်းထောင်နဲ့ချီပေးဆောင်မှုသဘောတူလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဒီကနေ့မနက်ခင်းသတင်းဆောင်ပါတွေမှာတော့ဒီနိုင်ငံတော်သတင်းစာတွေဟာတိမ်ပေါင်းထောင်နဲ့ချီပြီးအမျက်ဆွန်းရခဲ့တယ်ဆိုတော့ပြန်ကြားရေးဒုတိယဝန်ကြီးရဲ့ရာသုံးခန့်မှန်းခြေရှင်းတန်း EU ဥရောပသမဂ္ဂဟာမြန်မာပြည်တွင်းစိတ်ချလက်ချယင်းညှိမြှုပ်နှံမှုတွေရှိလာတော့မလား။တခါအာဆီယံလူငယ်ဖိုရမ်ပြီးထုတ်ပြန်လိုက်တဲ့လူငယ်တွေရဲ့ကြေညာချက်နဲ့အတူနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်မှာတော
့ Our device has the advantage that we do not directly convert into electricity.
We can သမုဒ္ဒရာရေလိုင်းတွေကနေတောက်ရေရောသုံးရေပါထုတ်ယူနိုင်ခြေရှိတဲ့စမ်းသပ်ချက်အကြောင်းဆောင်ပါတစ်ပုဒ်ကိုလည်းပြောပြပေးမှာဖြစ်ပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာတော့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းတဲ့ဒေါခင်မျိုးသက်တို့ကကြေညာပေးကြပါမယ်ရှင်။
ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်မှာအင်အားမမျှဖြစ်နေတဲ့တပ်ဖွဲ့တွေအားလုံးကိုရွှေ့ပြောင်းကယ်ထုတ်ဖို့အစီအစဉ်ဆွဲထားပြီးပြီလို့ယူကရိန်းနိုင်ငံကပြောလိုက်ပါတယ်။လက်နက်အခိုင်အမာတပ်ဆင်ထားတဲ့ရုရှားလူလာသူလက်နက်ကိုင်တွေကခရိုင်းမီးယားအဓိကစစ်အခြေစိုက်စခန်းတစ်ခုကိုသိမ်းထားတာနဲ့အမျှဗိုလ်ထူးနေကအဲ့ဒီကြေညာချက်ဟာစစ်ဖက်ရဲ့အဲ့ဒီဒေသထိန်းချုပ်မှုကိုလုံးဝဆွန့်လွတ်လိုက်တာပဲဖြစ်ပါတယ်။ကျွန်းဆွယ်ဒေသကိုစစ်မဲ့ဇုံအဖြစ်ပြောင်းလဲရေးကုလသမဂ္ဂရဲ့ထောက်ခံမှုရအောင်ကြိုးပမ်းသွားမယ်လို့ယူကရိန်းအမျိုးသားလူမျိုးရေးနဲ့ကာကွယ်ရေးကောင်စီအကြီးအကဲအန်ဒရီဘာရူဘီကတိုက်ရုပ်သိမ်းမဲ့ကိစ္စကြေညာရင်ပြောသွားပါတယ်။မိမိတို့ရဲ့မဟာမိတ်တွေနဲ့အတူစီးရီးလေးချင်းမှုတွေလုပ်သွားဖို့ယူကရိန်းကစီစဉ်နေတယ်လို့သူကပြောခဲ့ပေမဲ့ရှင်းရှင်းလင်းလင်းတော့ပြောမသွားပါဘူး။ခရိုင်းမီးယားစစ်ကမ်းမြို့ Sevastopol ကယူကရိန်းရဲ့ဌာနချုပ်ကိုရုရှားလိုလာတဲ့လက်နက်ကိုင်တွေကသိမ်းပိုက်ပြီးဓာရီအတော်အကြားခရိုင်းမီးယားကိုရုရှားရဲ့တစ်စီတစ်ပိုင်းဖြစ်စေတဲ့သဘောတူစာချုပ်တစ်ခုကိုရုရှားနဲ့ဒေသအာဏာပိုင်တွေအကြားလက်မှတ်ရေးထိုးအပြီးတရက်အကြာမှာဘာရူဘီကပြောခဲ့တာပါ။လက်နက်ကိုင်မထားတဲ့ကိုကိုကိုခုခံကာကွယ်ရေးတပ်ဖွဲ့ဝင်200ထက်မနည်းဟာဘူဒူနေကစီဗတ်စတိုပူရေတပ်ဌာနချုပ်ထဲဝင်သွားပြီးရုရှားအလံကိုလွှင့်ထူလိုက်ကြတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ယူကရိန်းတပ်ဖွဲ့ဝင်တွေကမခုခံပဲစခန်းထဲကနေထွက်သွားတာကိုတွေ့ခဲ့ကြပါတယ
်။လေယာဉ်အမှုထမ်းနဲ့ခီးတဲ့239ဦးလိုက်ပါသွားတဲ့ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်နဲ့ပတ်သက်ပြီးဗိုလ်တပ်ဖွဲ့နဲ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ချိန်မှာတရုတ်နိုင်ငံသားခီးတဲ့တွေရဲ့ဆွေမျိုးတချို့ဟာသီးမခံနိုင်တော့ပဲငိုယိုအော်ဟစ်ခဲ့တာမို့သူတို့ကိုရဲတွေကဆွဲထုတ်ခဲ့ရပါတယ်။မလေးရှားအရာရှိတွေရဲ့ပျောက်ဆုံးလေယာဉ်ကိစ္စကင်တွယ်ပုံကိုမကျေနပ်ကြတဲ့ကျန်းရင်သူမိသားစုတွေကစိတ်ပြက်ဒေါသထွက်နေကြပြီးသူတို့ကိုအရာရှိတွေကရှေ့နောက်မကြီးတဲ့သတင်းအချက်လက်တွေပေးနေပြီးလိန်ညာနေတယ်လို့သူတို့ဟာလူစိုးခိုင်းဝင်တွေလို့လုံနေကြတယ်လို့လည်းဆွဆွဲနေကြပါတယ်။ဒီချမ်းအထက်မှာတချို့ကတော့အစာငတ်ခံဆန္ဒပြမယ်လို့ချိန်ချောင်းနေကြပါတယ်။မလေးရှားကာကွယ်ဝင်ကြီးဟေရှမ်မော်ဒမ်ဟူစိန်ကတော့အခုချိန်မှာလူတို့ရဲ့စိတ်လှုပ်ရှားဒေါသထွက်မှုတွေရှိနေတာကိုသူနားလည်ပါကြောင်းနဲ့အာနာပိုင်တွင်အနေနဲ့လေရင်ပြောက်ကိုပြန်ပြီးရှာတွေ့ဖို့အတက်နိုင်ဆုံးစ조사နေပါတယ်လို့ပြောပါတယ်အခုဆိုရင်စုံစမ်းရှာဖွေသူတွေဟာကဇက်စတန်ကနေအိန္ဒိယသမုဒ္ဒရာတောင်ပိုင်းအထိစတူယန်ကီလို9တန်းကျော်တွင်မှရှာဖွေနေကြတယ်လို့လည်းပြောပါတယ်ပြောက်ဆုံးလေရင်ပေါ်မှာပါသွားသူတွေထဲမှာအများစုဟာတရုတ်နိုင်ငံသားတွေဖြစ်ပါတယ်။မလေးရှားလေကြောင်းခီးစဉ်အမှတ်339ဟာမတ်လ10ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူးကနေတရုတ်နိုင်ငံဘေကျင်းကိုပြန်တန်းချိန်မှာပျောက်ဆုံးခဲ့တာဖြစ်ပါတယ်။ပျောက်ဆုံးနေတဲ့မလေးရှားလေရင်ရှာဖွေရေးမှာအမေရိကန်နိုင်ငံကထောင်လိုင်းအဖွဲ့ကလေရင်မှုအိမ်မှာတွေ့ရတဲ့လေရင်ပြန်အစမ်းပေါင်း၄ကျင်းနဲ့ဆက်ကိုစစ်ဆေးခဲ့ရမှာတော့အိန္ဒိယသမုဒ္ဒရာထဲမှာလမ်းကြောင်း၅ခုနဲ့ဆန်းသက်ပြီးအကျင့်ပြန်တန်းခဲ့ပွဲရှိကြောင်းပြောကြားခဲ့တယ်လို့သတင်းတွေမှာဖော်ပြနေကြပါတယ
်။ပျောက်ဆုံးဆဲမလေးရှားလေယာဉ်ရဲ့လေယာဉ်ခီးစဉ်နံပါတ်ဟာ339ဖို့ဖဲနဲ့339ဖြစ်တယ်ဆိုတာကိုပြင်ဆင်သိပေးရပါတယ်ခင်ဗျာ။ဂိုလန်ကုန်းမြစ်ဒေသကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်တာကြောင့်စီးရီးယားစစ်သား2ဦးသေဆုံးပြီး9ဦးဒဏ်ရာရသွားပါတယ်။ဒါဟာဖြင့်လွန်ခဲ့တဲ့3နှစ်ကစီးရီးယားပြည်တွင်းစစ်ဖြစ်ခဲ့ပြီးကတည်းကဆိုရင်အိနီဂျင်နိုင်ငံကအကြအဆိုးရွားဆုံးဖြစ်ရပါ။ဂိုလန်ကုန်းမြစ်ဒေသကအစ္စရေးစီးရီးယားအပြည့်အလိုင်းကိုကျော်ပြီးအင်္ဂါနေ့ကအစ္စရေးစစ်သားတွေကိုတိုက်ခိုက်ခဲ့တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့အဲ့ဒီတိုက်ခိုက်မှုမှာသေဆုံးဒဏ်ရာရခဲ့တာကိုစီးရီးယားစစ်ဘက်ကအတည်ပြုပါတယ်။အခင်းဖြစ်ပြီးတဲ့နောက်တစ်ဖက်စလုံးကပြင်းထန်တဲ့သတိပေးချက်တွေထုတ်ပြန်ခဲ့ကြပါတယ်။အ အစ္စရေးကင်းလက်တပ်ဖွဲ့အပေါ်အစောပိုင်းကတိုက်ခိုက်ခဲ့တာမှာကူညီထောက်ပံ့ခဲ့တဲ့စစ်လေကြင်းစခန်းတစ်ခုစစ်ဖက်ဌာနချုပ်နဲ့အမြောက်တပ်တွေအပါအဝင်ပြစ်မှတ်တွေကိုဗိုလ်ထုနေကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။အစ္စရေးမြောက်ပိုင်းနယ်စပ်တလျှောက်ဘုံကျဲတိုက်ခိုက်ခံရတာဟာသတင်းနှစ်ပတ်တောင်မရှိတဲ့အချိန်အတွင်း၃ချိန်မြောက်ဖြစ်ပြီးတော့အစ္စရေးဘက်မှပထမဆုံးထိခိုက်ဒဏ်ရာရမှုရှိခဲ့တဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်။အစ္စရေးစစ်သား၄ဦးဒဏ်ရာရခဲ့ပြီး၁ဦးကဒဏ်ရာပြင်းထန်ပါတယ
်။အီရန်ရဲ့နျူကလ িয়ার အရေးအတွက်အီရန်နဲ့ကမ္ဘာအင်အားကြီး၆နိုင်ငံတို့ရဲ့ညှိနှိုင်းဆွေးနွေးပွဲကိုအီရန်နိုင်ငံတဟီရန်မှာပြုလုပ်ခဲ့တာဟာလက်တွေ့ကျကျအကျိုးရှိတယ်လို့ညှိနှိုင်းရေးမှူးတွေကပြောကြားခဲ့ကြပြီးတဲ့နောက်မှာဆွေးနွေးနောက်ထပ်ဆွေးနွေးပွဲကိုဧပြီလ9ရက်နေ့မှာဗီယက်နမ်မှာကျင်းပမယ်လို့ပြောပါတယ်။ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲကက်သရင်းအက်ရှတန်ကဗုဒ္ဓဖူးနေ့မှာပူးတွဲကြေညာချက်ကိုဖတ်ပြခဲ့ရင်အခုဆွေးနွေးပွဲမှာအီရန်နိုင်ငံရဲ့ယူရေနီယမ်သန့်စင်မှုအစီအစဉ်တွေရေလေးထုတ်ဓာတ်ပေါင်းဖို့အာရက်မှာလုံဆောင်မှုစီစဉ်နေတာတွင်နဲ့အနောက်နိုင်ငံတွေကအီရန်ကိုအရေးယူဒဏ်ခတ်မှုဆန်ရတွေကိုဆွေးနွေးခဲ့ကြတာဖြစ်ကြောင်းပဲပြောကြပြီးအသေးစိတ်ကိုတော့ထုတ်မပြောပါဘူး။အီရန်နဲ့အင်အားကြီး6နိုင်ငံကြားမှာယူရေနီယမ်တန့်စင်မှုဆန်ရအဲရက်ကရေလေးထုတ်ဓာတ်ပေါင်းဗိုလ်တွေနဲ့ပတ်သက်ပြီးကွဲပြားတဲ့ခံယူချက်တွေကိုကြော်လွှားနိုင်မှုအတွက်ခက်ခဲကြောင်းနဲ့အီရန်ကလက်နက်ထုတ်နိုင်တဲ့အဆင့်မြင့်ပလူတိုနီယမ်ထုတ်လုပ်သွားနိုင်မှာကိုအနောက်အင်အားကြီးနိုင်ငံတွေကစိုးရိမ်နေကြတယ်လို့American အကြီးအကဲအရာရှိသူက Writers သတင်းကိုထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့လည်းပါဝင်ဆွေးနွေးကြတဲ့အဖွဲ့အလုံးကသူတို့သတ်မှတ်ထားတဲ့6လတာကာလအတွင်းမှာပဲသဘောတူညီမှုတွေရဖို့ဆက်ပြီးလုပ်နေကြတယ်လို့ဆိုပါတယ
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ9.24 kHz 12.23တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပြည်ဦးရဲ့ကြော်တပရင်းမနေ့ဖက်သတင်းများကိုဆက်လက်နားဆင်နေကြတာပါ။ Toyota ကားတွေမှာဘေးရန်တွေဆိုင်ရာပြဿနာတွေလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကရှိနေတာနဲ့ပတ်သက်ပြီးလူမှုနားလည်မှုလွဲမအောင်လုပ်ခဲ့တယ်ဆိုတာကိုကမ္ဘာအကြီးဆုံးကားကုမ္ပဏီဖြစ်တဲ့ဂျပန်နိုင်ငံ Toyota Motor Corporation ကဝန်ခံလိုက်ပါတယ်။ဒီချိန်ထဲမှာပဲပြည်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတစ်ခုကိုကြည်ည်ဖို့အတွက်ဒဏ်ငွေအမေရိကန်ဒေါ်လာ 1.2 ဘီလီယံအမေရိကန်ပြည်ထောင်စုကိုပေးဆောင်ဖို့သဘောတူလိုက်ပါတယ်။လေးနှစ်ကြာအမှုဖြည့်ရှင်းလိုက်တာနဲ့ပတ်သက်ပြီးဗိုလ်ထုနေကဝါရှင်တန်ဒီစီမြို့တော်မှာကြေညာချိန်အတွင်းရှေ့နေချုပ်အဲရစ်ဟိုတာကကုမ္ပဏီဟာရှက်ဖွယ်ရာပြုမှုလှုပ်ဆောင်ခဲ့တယ်လို့ပြောခဲ့ပါတယ်။ဒိုတာကုမ္ပဏီဟာကားတွေဘေးကင်းလုံခြုံဖို့ထက်ကုမ္ပဏီသိခါမကြောက်ဖို့ကိုပိုးပြီးစိုးရိမ်ခဲ့တယ်လို့မစ္စတာဟိုတာကပြောပါတယ်။
By the company's own admissions, it protected its brand ahead of its own customers. This constitutes a
သူတို့ကားကိုဝယ်ယူသူတွေထက်သူတို့အမှတ်ရစီကိုဦးစားပေးကာကွယ်ခဲ့တယ်ဆိုတာကုမ္ပဏီကိုယ်တိုင်ကဝန်ခံခဲ့ပါတယ်။ဒါဟာအများပြည်သူရဲ့ယုံကြည်မှုကိုရှင်းရှင်းလင်းလင်းနဲ့တိတ်ခါမဲ့စွာမတရားပြုကျင့်လိုက်ရာမြောက်ပါတယ်လို့ရှေ့နေချုပ်အဲရစ်ဟိုတာကပြောသွားပါတယ်။ Toyota နဲ့ Lexus ကားတွေရဲ့2009ခုနှစ်နဲ့2010ပြည့်နှစ် model တချို့မှာမရည်ရွယ်ပဲကားအရှိန်တက်သွားတတ်တဲ့ပြဿနာတွေရှိတာကို Toyota ကုမ္ပဏီကဖုံးကွယ်ဖို့ကြိုးစားခဲ့တယ်ဆိုတဲ့အပေါ်အဓိကစုံစမ်းစစ်ဆေးခဲ့တာပါ။အဲဒီလိုချိုးယွင်းမှုကနေကားမောင်းသူတွေကရုတ်တရက်အရှိန်အယမ်းတင်လိုက်တဲ့အခါကားကိုမထိန်းနိုင်တော့တာကြောင့်လူသေဆုံးတဲ့အထိရင်တိုက်မှုတွေဖြစ်ခဲ့ရပါတယ
်။ကမ္ဘာမှာအကြီးအမားဆုံးဖြစ်တဲ့ American နိုင်ငံရဲ့စီးပွားရေးပြန်လည်ပြီးနိုးထစေဖို့အတွက် American ဘိုးဘန်ကြီးကဓာတ်ရိုက်ကင်တွယ်ပြီးဆက်လက်လှုပ်ဆောင်နေပါတယ်။ American နိုင်ငံထဲမှာအလုပ်ကိုင်တွေတိုးလာတာနဲ့အတုံးနှုံကြဆင်းမှုတွေကိုဆက်ပြီးထိန်းထားနိုင်စေဖို့အတွက်ရှေ့လာထဲမှာလည်းအစိုးရကအဝယ်ကိုလျှော့ချဖို့လှုပ်ဆောင်မယ်လို့ဘိုးဘန်မူဝါဒချမှတ်သူတွေကဗိုလ်တပူးနေမှာပြောကြားလိုက်ပါတယ်။ဒါအပြင်ဒီနှစ်ဆောင်းရာသီမှာထူးထူးခြားခြားအေးပြီးနှင်းတွေဖုံးနေတာမို့စီးပွားရေးကြဆင်းခဲ့ပေမဲ့အခြေခံအားကောင်းတဲ့အတွက်လုပ်ငန်းရှင်တွေကိုအလုပ်သမားအသစ်တွေခန့်ထားဖို့ရတွန်းအားပေးနိုင်ခဲ့တယ်လို့လည်းပြောပါတယ်။ February လထဲမှာအလုပ်လက်မဲ့နှုန်းက 6.9% ရာခိုင်နှုန်းရှိနေတာမို့နိုင်ငံသမိုင်းအရသတ်မှတ်ဆင့်နဲ့ကြည့်မယ်ဆိုရင်ဒါဟာမြန်မာနေဆဲဖြစ်တယ်လို့ဗဟိုဘဏ်အကြီးအကဲအသစ်ဖြစ်တဲ့ Janet Yellen ကပြောပါတယ်။ဒါပေမဲ့ဒီနှုန်းဟာဒီနှစ်ထဲမှာပဲဆက်ပြီးကျဆင်းလာနိုင်တယ်လို့ 6.1% ရာနှုန်းထက်ပိုပြီးနည်းနိုင်မှုရှိပြီး2016ခုနှစ်လောက်မှာဆိုရင်တော့ပုံမှန်အဆင့်ကိုပြန်ပြီးရောက်သွားနိုင်တယ်လို့စီးပွားရေးပညာရှင်တွေကမျှော်လင့်နေကြတာပါ။အမေရိကန်နိုင်ငံမှာ2032ကစပြီးအဆိုးဝါးဆုံးဖြစ်ခဲ့တဲ့2009ခုနှစ်စီးပွားရေးကတ်ဆိုက် ချိန်ရကနေပြန်ပြီးနိုးထလာစေဖို့အတွက်ကြိုးစားတဲ့အနေနဲ့မနစ်ကပဲဗဟိုဘဏ်ကတလကိုဘီလီယံပေါင်း85ဘီလီယံဘူးလောက်ဝယ်ယူခဲ့တာပါဒီဝယ်ယူမှုတွေကိုလက်ရှိ65ဘီလီယံအထိ short ချပြီးဝယ်ယူရာကနေဧပြီလထဲမှာတော့55ဘီလီယံအထိ short ချသွားမှာဖြစ်ပြီးဒီနှစ်ကုန်လောက်ဆိုရင်ဝယ်ယူမှုတွေကိုရပ်ဆိုင်းလိုက်တော့မယ်လို့ဝါရှင်တန်မှာပြုလုပ်တဲ့နှစ်ရက်ကြာအစည်းအဝေးမှာအစိုးရတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ဒီအစည်းအဝေးဟာအမေရိကန်ရာဆွဲမှာဗဟိုဘဏ်ရဲ့ဩဇာကြီးတဲ့အကြီးအကဲရာထူးကိုအမျိုးသမီးအနေနဲ့ပထမဆုံးထမ်းဆောင်နေတဲ့မစ်ယဲလင်ရဲ့ပထမဆုံးဥဆောင်တဲ့အစီအွေလည်းဖြစ်ပါတယ
်။ဒီဥနိုင်ငံနဲ့ကုသမှုဆိုင်ရာသဘောတူညီချက်တခုကိုပဲဖြတ်ဖို့ထိုင်ဝမ်ဆွေရောက်ကိုတောင်းဆိုတဲ့ចောင်းသားတွေကအစာအုပ်တခုကိုဝင်စီးခဲ့ကြပြီးတဲ့နောက်ရတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တဲ့ရင်ဆိုင်နေကြပါတယ်။အင်္ဂါနေ့နောက်ပိုင်းကလွှတ်တော်အစာအုပ်တွေကိုဝင်ခဲ့ကြတဲ့ဆန္ဒပြသူတွေဟာဘူဒူးနေမှာကြီးမားတဲ့တန်တဲ့အတားအဆီးကြီးကိုဖြိုချပြီးရဲတွေဝင်မလာနိုင်အောင်ခုံတွင်းနဲ့ပိတ်ဆို့ထားခဲ့ကြပါတယ်။အစာအုပ်ကိုရှင်းလင်းဖို့ကြိုးစားတာမအောင်မြင်ဖြစ်ခဲ့တာနဲ့အမျှရတပ်ဖွဲ့ဝင်အများပြဒဏ်ရာနိုင်ငံရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။တရုတ်နယ်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ဟာထိုင်ဝမ်ကျွန်းသားတွေအတွက်အလုတ်ကန်အခွင့်အလမ်းတွေဆုံရှုံစေပြီးတရုတ်ရဲ့ဩဇာလွှမ်းမိုးမှုတိုးလာလိမ့်မယ်လို့ကျောင်းသားတွေကပြောပါတယ်။အင်ဒိုနီးရှားမှာနိုင်ငံရေးအာဏာကနေဖြိုချခံခဲ့ရတဲ့15နှစ်ကျော်ကြာလာပြီးတဲ့နောက်မှာတော့အာဏာရှင်ဟောင်းဆူဝတ်တို့ရဲ့အမွေအနှစ်ကိုပြန်ပြီးအသက်သွင်းဖို့ဂူကာပါတီကစူးစမ်းနေပါပြီ။အင်ဒိုနီးရှားနိုင်ငံကိုနှစ်ပေါင်း30ကျော်ကြာဦးဆောင်ခဲ့တဲ့သမရဟောင်းဆူဝတ်တို့ရဲ့အောင်မြင်မှုကိုဂူကာပါတီဥက္ကဋ္ဌအဘူရိုင်ဇာဘေကရီကလာမယ့်လွှတ်တော်ရွေးကောက်ပွဲအတွက်မဲဆွဲတဲ့ဒစီတစ်ပိုင်းအနေနဲ့ဗူဒူးနေကထုတ်ပေါ်ချီးကျူးခဲ့တာပါ။ဆူဝတ်တို့လက်ထက်မှာအင်ဒိုနီးရှားလူထုရဲ့ဘဝနဲ့အသံပူးဝမ်းကြောင်းမှုတိုးတက်အောင်လုပ်နိုင်နေဆိုတာကိုယ်ကပါတီကတက်တည်ပြခဲ့တယ်လို့ပါတီဥက္ကဋ္ဌကပြောပါတယ်ခင်ဗျာ Direct from Washington The Voice
of America The OA 2014ခုနှစ်မတ်လ20ရက်ကြာသပတေးနေ့မနေ့ပိုင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးဒီမြန်မာပြည်ကနိုင်ငံပိုင်သတင်းစာတွေဟာကြက်တန်ပေါင်းထောင်ချီပြီးတော့အမျက်စွန်းရနေတယ်ဆိုတဲ့အကြောင်းကိုပြောပြပေးမှာဖြစ်ပါတယ်ရှင်မနေ့ကလွှတ်တော်တွင်ရာသုံးခမန်းကြီးစီရင်ရှင်တန်းမှာနိုင်ငံတော်ပိုင်သတင်းစာတွေဟာကြက်တန်ပေါင်းထောင်ချီပြီးတော့အမျက်စွန်းရခဲ့တဲ့အကြောင်းပြန်ကြားရေးဒုတိယဝန်ကြီးဦးပိုက်ထွေးကမနေ့ကလွှတ်တော်မှာပြောကြားခဲ့ပါတယ်။စင်စာဥပဒေပြုပြင်ပြီးတဲ့နောက်အတော်များများထွက်လာခဲ့တဲ့ပုဂ္ဂလိကသတင်းစာတွေအရှုံးပေါ်နေတဲ့အချိန်မှာနိုင်ငံတော်ပိုင်သတင်းစာတွေကအမျက်စွန်းရရှိခဲ့တဲ့ဆိုတဲ့အပေါ်ပုဂ္ဂလိကနဲ့နိုင်ငံပိုင်သတင်းစာတွေရဲ့ထုတ်ဝေပုံဘလို့ကွာဟချက်တွေရှိသလဲဆိုတဲ့အကြောင်းအပြည့်အစုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရှင်
ညစီလာများပြည်သူဗန်နာငွေတွေကိုအသုံးပြုပြီးထုတ်ဝေနေတဲ့အစိုးရသတင်းစာတွေဟာအရှုံးခံပြီးထုတ်ဝေနေတာမဟုတ်တဲ့အကြောင်းပြန်ကြားရေးဒုတိယဝန်ကြီးဦးပိုက်ထွေးကလွှတ်တော်ရဲ့ဘတ်ဂျက်ရသုံးွေရှင်းလင်းတဲ့အခါမှာထုတ်ပေါ်ပြောဆိုခဲ့တာပါတနည်းတွင်းထုတ်ဝေခဲ့တဲ့သတင်းစာတွေဟာအမျက်စွန်းသိမ်းထောင်ချီရှိခဲ့တယ်ဆိုပြီးပြောဆိုခဲ့ကြောင်းအမျိုးသားလွှတ်တော်အမတ်ဦးလာဆွေကပြောပြပါတယ
်အစိုးရဟာပြည်သူရဲ့ဗန်နာတွေကိုသုံးပြီးတော့ပုဂ္ဂလိကသတင်းစာတွေကိုပေါ်ထွက်မလာအောင်နှိကွနေတယ်ဆိုပြီးတော့ဆွဆွဲတာတွေရှိတာပေါ့လေအဲ့ဒါကိုဥပိုက်ထွေးကပြောသွားတာကကျွန်တော်တို့ကတော့ညက်နေတယ်အဲ तू ကညက်တာဘယ်လောက်ညက်လဲဆိုတော့ဟိုကျွန်တော်အကြမ်းမင်းပြောရင်တော့ကျွန်တော်ဘာပေါ်တော့ death rate တော့မဟုတ်ဘူးကွာအကြမ်းမင်းပြောရင်အဲတန်မောင်းတကောင်းခွဲလောက်သူတို့တုံးတယ်တုံးတာမဟုတ်ဘူးဝင်းဝင်းရှိရပေါ့နော်တန်မောင်းတကောင်းခွဲလောက်ဝင်းဝင်းရှိတယ်တန်မောင်းတကောင်း2000လောက်ကတော့တုံးတယ်ဆိုတော့တန်မောင်း3000လောက်ရပ်ပါတယ်ဆိုပြီးတော့အဲ့လိုအကြမ်းမင်းပြောပါတယ်ဗျာပုဂ္ဂလိကအာဂျာနယ်တွေကထောက်ပြသလိုမဟုတ်ပါဘူးရှုံးနေဆိုတာမဟုတ်ပါဘူးလို့သူအဲ့လိုပြောသွားပါတယ်ဟုတ
်အစိုးရပိုင်သတင်းစာတွေကအမျက်ဆုံးရတယ်လို့ပြောဆိုနေချိန်မှာပဲပုဂ္ဂလိကသတင်းစာတွေကတော့အရှုံးပေါ်ပြီးရက်နာလိုက်ရတာတွေလည်းရှိနေတာပါ7 day ဂျာနယ်အကြီးတန်းသတင်းတော့ကိုအုပ်ကကိုကိုကတော့ပုဂ္ဂလိကသတင်းစာတွေအရှုံးခံပြီးရက်နာလိုက်ရတာတွေရှိတယ်လို့ဆိုပါတယ
်ဟုတ်ကဲ့ဟိုဂျာနယ်တော်တော်များများတော့အရှုံးခံပြီးတော့ထုတ်နေရတာပေါ့နော်ဟိုသတင်းစာတွေဆိုလည်းအခုကအဲ့ဒီ11လို့ပါလို့အဲ့ဒီပြီးတော့သောသနာရှင်သတင်းစာတို့ဒီတော့နေစင်တော့သူတို့ကတော့ရောင်းဝါရှိရလို့ကြားရတယ်ဗျ။ကျန်တဲ့သတင်းစာတော်များကတော့ဒီတိုင်းပဲအရှုံးခံပြီးထုတ်နေရတာခဏ။တစ်ပတ်တစ်ပတ်ကိုတော့မဟုတ်ဘူးတော့ဟာတရရှင်းကိုလည်းလည်းအရှုံးပေါ်တယ်ပေါ့ဗျာ။အဲ့လိုအနေထားမျိုးလည်းရှိတယ်ခဏ
။ဤခိုင်ဖြိုးပါတီရဲ့မကွေးတိုင်းမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပြန်ကြားရေးညွှန်ကြားရေးမှူးဟောင်းလည်းဖြစ်တဲ့အမျိုးသားလွှတ်တော်အမတ်ဦးလာဆွေကတော့လူလူတွေအနေနဲ့ကြော်ညာတွေထည့်တဲ့အခါမှာအစိုးရသတင်းစာကိုပို့ပြီးတော့အားကိုးမှုတွေရှိရလို့ဆိုပါတယ်။ပုဂ္ဂလိကသတင်းစာတွေအနေနဲ့ကိုယ်ပွားသတင်းစာတွေထုတ်လုပ်နိုင်မှုအားနည်းတာတွေဝေအရင်းနှီးမှတ်တည်မှုတွေလိုအပ်နေသေးတဲ့အတွက်အရှုံးပေါ်နေတာတွေလည်းဖြစ်နိုင်တယ်လို့ဆိုပါတယ်
။ညဒီနေ့မြမအလင်းကြီးမို့ကတစ်ခါတည်းနဲ့ website မှာတင်လိုက်တယ်။အဲ့ website ကဟာကိုကိုယ်ပွားသတင်းစာတိုက်ကနေ download ဆွဲပြီးတော့ယူပြီးတော့တစ်ခါတည်းနဲ့ duplicate တွေနဲ့သတင်းစာတွေရိုက်ထုတ်လိုက်တယ်။သူဝယ်မဲ့သတင်းစာဆောင်ရည်တိုက်လူရိုက်ထုတ်လိုက်တယ်။ဒါမျိုးတွေကိုပုဂ္ဂလိကသတင်းစာတွေမှာ လုံးနိုင်ကျွန်တော်ထင်တယ်အဲ့လိုမျိုးဟာဂျူပလီကေတာတွေနဲ့ဝက်ဘ်ဆိုက်တွေကိုတုံးပြီးတော့ကိုဘွားသတင်းစာတိုက်တွေထုတ်နိုင်တာဟာဆိုရသတင်းစာလွဲပြီးတော့ဘယ်သတင်းစာတွေမှမရှိဘူးလေတကယ်တော့ယင်းနှီးမြုံနာလုတ်ကင်လာမယ်ဆိုရင်တော့ပိုကြိတ်တော့ဗောလူသူကတော့အဲ့လိုမျိုးဆိုညံ့များဒီလို investment လုပ်လေအဲ့မှာဘယ်သတင်းစာကပိုကောင်းလဲဆိုတာလူသူကရွေးချယ်ပြီးဝယ်တော့မလို့နော်
7 days ကြာနဲ့အကြီးတန်းသတင်းတော်ကိုအုပ်ကကိုကိုကတော့လက်ရှိကြုံတွေ့နေရတဲ့ပုဂ္ဂလိကသတင်းစာတွေရဲ့အားအနေချက်တွေကိုလည်းပြောပြပါရစေ။
ကြော်ညာတွေကလည်းဒီဘက်ကဆောင်ရည်ကဘယ်လိုရှိမှမသိတော့ဒီဘက်သတင်းစာတွေပုဂ္ဂလိကသတင်းစာတွေဆိုတော့မဝင်တာလည်းရှိရခင်ဗျာ။ဟုတ်ကဲ့ကျွန်တော်စီမှာတော့ကြော်ညာတို့အထူးခြားထားတယ်အထူးခြားထားတာဟုတ်ပါတယ်ခင်ဗျာ။ဒါပေမဲ့ကျွန်တော်စီမှာသတင်းတွေကလည်းအခုနောက်ပိုင်းသိုးလည်းပုဂ္ဂလိကနဲ့အပြန်ပြောင်းလဲလာတော့ကျွန်တော်တွေ့ရတယ်ဗျာ။ပြီးတော့ကျွန်တော်တို့စီမှာချမ်းကြီးအားနေတာတခုပါပဲ။အဲ့ဒီပုဂ္ဂလိကသတင်းစာမှာအရင်ကောင်ကနေပဲတိုင်းရိုက်ကိုပြပြီးတော့အဲ့လိုဖြန့်နေရတယ်ဆိုတော့ချက်နေတယ်ရောက်ကြောင်းနိုင်မှုကအရင်ချက်ချင်းတယ်ခင်ဗျာပြီးတော့အမှနေတယ်လို့ဆိုရင်တို့ကမနေ့ပိုင်းရောက်တာကဟုတ်ပါ10နာရီ17နာရီအလုံးစုံရောက်တာလीအဲ့ဒါကကြီးမုံလို့ညီမလေးလို့ပဲညီအစ်ကိုလေးလို့ပဲရှိတာ ਉਹ ပုဂ္ဂလိကသတင်းစာရေးကြတော့ဆေးရကျော်မှရောက်ရင်လည်းရောက်သွားတယ်ညဘက်မှရောက်ရင်လည်းရောက်သွားတယ်အဲ့လိုလေးဖြစ်နေတော့အဲ့ဒီချက်ချက်တွေကိုနည်းနည်းကြည့်ပြမို့တော့လိုပဲဖြစ်နေခင်ဗျာ
ပြီးခဲ့တဲ့နှစ်တွေကစပြီးဆယ်ကနန်းလောက်ရှိတဲ့သတင်းစာတွေနဲ့ဂျာနယ်ပေါင်း100ကျော်တို့ဟာစောင်ရည်ရောင်းကောင်းနိုင်ဖို့အတွက်အတော့ကိုစ조사အထောက်ခဲ့ရပါတယ်သတင်းစာလွတ်လပ်ခွင့်နဲ့အတူပုဂ္ဂလိကသတင်းစာတွေထွက်နိုင်ဖို့အတွက်စာနယ်ဇင်းသမားတွေက조사အထောက်နေကြမှာပဲမြန်မာနိုင်ငံမှာအရင်းအနှီးကြီးကြီးထုတ်ပြီးစီးပွားရေးသမားတွေနဲ့မကင်းတဲ့ဝါရက်ဖြန့်ကြီးအတွက်ထုတ်ဝေတဲ့သတင်းစာတွေဂျာနယ်တွေလည်းထွက်ပေါ်လာခဲ့တာပါပုဂ္ဂလိကသတင်းစာအတော်များများကတော့နေ့စဉ်ထုတ်အစိုးရသတင်းစာလိုအရင်းအနှီးမတည်ငွေအားနည်းနေသေးတဲ့အတွက်အခြေမခံနိုင်သေးပဲစ조사နေရဆဲဖြစ်တယ်ဆိုပြီးသတင်းစာထုတ်ဝေသူတွေကပြောဆိုကြပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ဒီတခါတော့မြမစီးပွားရေးလောကမှာ EU ဥရောပတမကအဖွဲ့ရောယင်းနှီးမြုံနှံမှုတွေလှုပ်လာတော့မလားဆိုတာကြည့်ကြရအောင်ပါ။EU ဥရောပတမကကုန်သွယ်ရေးကော်မရှင်နာမင်ဂျီဒါရက်ဒီကော့ချာမြန်မာနိုင်ငံကိုရောက်နေပြီး EU ဥရောပတမကကနိုင်ငံတွေကယင်းနှီးမြုံနှံမှုတွေမြန်မာနိုင်ငံအတွင်းစိတ်ချလက်ချလုတ်ကင်ဆောင်ရွက်နိုင်အောင်နှစ်နိုင်ငံကြားယင်းနှီးမြုံနှံမှုစာချုပ်တရက်ချုပ်ဆိုဖို့မျှော်လင့်ထားပါတယ်တခြားတစ်ဖက်မှာတော့မြန်မာထုတ်ကုန်လုပ်ငန်းရှင်တွေဘက်ကလည်း EU ဥရောပတမကရဲ့ကုန်သွယ်ရေးဦးစားပေးအစီအစဉ်တွေကိုသိရှိနိုင်အောင်တွေ့ဆုံဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။ရန်ကုန်ရုံးခွဲကနေကိုသားညွန့်ကသတင်းပေးပို့ထားပါတယ်ရှင်
။ EU ဥရောပတမကနဲ့မြန်မာနိုင်ငံကြားကုန်သွယ်မှုလုပ်ငန်းတွေတိုးတက်လာအောင်ရည်ရွယ်ချက်နဲ့အခုထိရောက်လာတဲ့ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးရဲ့ဒီကနေ့ခီးစဉ်အစမှာ UMF CCI မြန်မာနိုင်ငံကုန်သွယ်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းရုံးချုပ်မှာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။ EU ဥရောပတမကရဲ့ကုန်သွယ်ရေးဦးစားပေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဒီထုတ်ကုန်လုပ်ငန်းရှင်တွေနားလည်သိရှိအောင်လို့ဆွေးနွေးခဲ့တယ်လို့ပဲအဲ့ဒီအကြောင်းအသေးစိတ်ရေးထားတဲ့လက်ဆွဲစာအုပ်ကိုလည်း UMF CCI မှာမြန်မာလုပ်ငန်းရှင်တွေကိုဖြန့်ဝေပေးရခဲ့ပါတယ်။အဓိကအချက်ကတော့ဒီမြန်မာထုတ်ကုန်လုပ်ငန်းရှင်တွေအနေနဲ့EU ဥရောပတမကရဲ့ GSP အထူးကုန်သွယ်ကင်းလွတ်ခွင့်ကိုအသေးစားနားလည်ပြီးတော့အသုံးချနိုင်အောင်လို့ရည်ရွယ်တာဖြစ်တယ်လို့ EU ပြောခွင့်ရသူကပြောပါရတယ်။တချိန်တည်းမှာတော့ဒီအခုခီးစဉ်အတွက်မှာ EU နဲ့မြန်မာနိုင်ငံကြားယင်းနှိမ့်နှုတ်နှံမှုဆိုင်ရာစာချုပ်တရက်ချုပ်ဆိုနိုင်ဖို့ EU ကုန်သွယ်ရေးကော်မရှင်နာဘက်ကမျှော်လင့်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပတမကကိုယ်စားလှယ်ယုံတာဝန်ရှိသူတူဖြစ်တဲ့ Alberto Magnini က view ကိုပြောပါရတယ
်။ It's like our Minister of Commerce and thatThe main purpose of this trip in Myanmar.
သူကကျွန်တော်တို့ EU ရဲ့ကုန်သွယ်ရေးဝန်ကြီးသဘောမျိုးပါ။သူမြန်မာနိုင်ငံကိုလာရောက်တဲ့အဓိကရည်ရွယ်ချက်ဟာယင်းနှီးမြှုပ်နှံမှုဆိုင်ရာစာချုပ်တရက်လက်မှတ်ရေးထိုးနိုင်ရေးညှိနှိုင်းဆောင်ရွက်ဖို့ဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံနဲ့ဥရောပသမဂ္ဂကြားမှာကုန်သွယ်မှုလုပ်ငန်းတိုးမြင့်လာအောင်ရည်ရွယ်ပါတယ်
။စာချုပ်ရဲ့သဘောကတော့ဒီဥရောပသမဂ္ဂကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံထဲမှာစိတ်ချလက်ချယင်းနှီးမြှုပ်နှံနိုင်ဖို့ဖြစ်တယ်လို့ Alberto ကပြောပါတယ
်။ An investment protection treaty.It is bilateral treaty.
ယင်းနှီးမြှုပ်နှံမှုအကာအကွယ်ပေးရေးဆိုင်ရာစာချုပ်ပါ။ဥရောပကယင်းနှီးမြှုပ်နှံသူတွေမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံနိုင်ဖို့နဲ့ဒီယင်းနှီးမြှုပ်နှံမှုတွေကိုအကာအကွယ်ပေးဖို့မြန်မာနဲ့ EU အကြားချုပ်ဆိုဖို့ညွှန်မှန်းထားတဲ့စာချုပ်ဖြစ်ပါတယ်
။ဒီအတွက်လည်းမနေ့ပြန်နေပြီးတော့မှမြန်မာနိုင်ငံအမျိုးသားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးရေးဝန်ကြီးဌာနပြည်သူ့ဝန်ကြီးဦးကန်စောနဲ့တွေ့ဆုံညှိနှိုင်းပြီးတော့ EU မြန်မာယင်းနှီးမြှုပ်နှံမှုအကာအကွယ်ပေးရေးသဘောတူညီချက်တရက်စာချုပ်ချုပ်နိုင်ဖို့အတွက်မျှော်လင့်ထားတယ်လို့သိရပါတယ်။ EU နဲ့မြန်မာနိုင်ငံကြားမှာအပြန်လှန်ကုန်ပစ္စည်းရောင်းဝယ်မှုတန်ဖိုးဟာ2012ခုနှစ်မှာဒီဥရောပယူရိုငွေ402တန်းရှိရကနေပြီးတော့အခု2013ခုနှစ်အတွင်းမှာယူရိုငွေ969တန်းအထိတိုးလာတယ်လို့ EU ကဖော်ပြပါရယ်။ EU နိုင်ငံတွေကိုမြန်မာနိုင်ငံကနေပြီးတော့ကုန်ပစ္စည်းတည်သွင်းမှုတန်ဖိုးဟာလည်း2012ခုနှစ်ကတည်းကရှင်လို့ရှင်2013ခုနှစ်ထဲမှာဒီ35ရာခိုင်နှုန်းအထိကိုတိုးလာတယ်လို့ဆိုပါရယ်။မြန်မာနိုင်ငံရဲ့အပြောင်းလဲကာလမှာဒီကုန်သွယ်ရေးလုပ်ငန်းတွေတိုးတက်လာစေဖို့အတွက်လည်းမြန်မာနိုင်ငံရဲ့အလက်စားနဲ့အသေးစားလုပ်ငန်းတွေကိုအကူအညီပေးတာနောက်ကုန်သွယ်ရေးလုပ်ငန်းပိုင်းဆိုင်ရာအခြေခံဖွံ့ဖြိုးတိုးတက်လာရေးအတွက်အစီအစဉ်တွေဆောင်ရွက်ပေးတာအပြင် မြန်မာနိုင်ငံထဲမှာ EU ဥရောပသမ္မဂရဲ့ကုန်သွယ်ရေးယုံထားရှိနိုင်ဖို့ EU ဘက်ကကြိုးပမ်းဆောင်နေတာရှိပါတယ်။အခုဒီ EU ကုန်သွယ်ရေးကော်မရှင်နာမကြီး Daryl De Sist ရဲ့ခီးစဉ်ဟာမြန်မာနိုင်ငံမှာနှစ်ရကြာမှဖြစ်ပြီးတော့ဒါဟာသူ့ရဲ့ပထမဆုံးတရားဝင်လာရောက်လည်ပတ်မှုလည်းဖြစ်ပါတယ်။EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဟာမြန်မာနိုင်ငံကိုရောက်မလာခင်မှာတော့အခြား၈တောင်အရှနိုင်ငံတွေဖြစ်တဲ့ဒီ VNN နဲ့ Cambodia နိုင်ငံကိုလည်းတွားရောက်ခဲ့ပြီးတော့အဲ့ဒီမှာရှိတဲ့ကုန်သွယ်ဆိုင်ရာတာဝန်ရှိတဲ့အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ခင်ဗျာ
EU ဥရောပသမဂ္ဂကုန်သွယ်ရေးကော်မရှင်နာမင်းကြီးမြန်မာပြည်ထဲမှာရောက်နေပြီးနှစ်နိုင်ငံကြားစီးပွားရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုနိုင်ရေးဆွေးနွေးတိုင်ပင်ခဲ့ကြတဲ့အကြောင်းကိုသားညုံပြောပြခဲ့တာပါအခုတခါတော့မြန်မာပြည်မှာကျင်းပခဲ့တဲ့အာဆီယံလူငယ်ဖိုရမ်ရဲ့ရလဒ်ဘက်ကိုကြည့်ကြရအောင်ပါရှင်ရန်ကုန်မြို့စိန်ရုခမ်းမမှာ3ရက်ကြာကျင်းပခဲ့တဲ့အာဆီယံလူငယ်များတွေ့ဆုံပွဲရဲ့ရလဒ်အဖြစ်ရန်ကုန်လူငယ်ကြီးညာချက်စာတမ်းတစ်ရပ်ထုတ်ပြန်ခဲ့ပါတယ်ဒီကြီးညာချက်မှာလူငယ်တွေရဲ့လိုအပ်ချက်တွေလူငယ်တွေရဲ့စိတ်ကူးစိတ်သန်းတွေကိုနိုင်ငံအဆင့်ဒေသအဆင့်အလိုက်လက်တွေ့အကောင့်ထဲပေါ်ပေးနိုင်ဖို့အာဆီယံခေါင်းဆောင်တွေကိုတိုက်တွန်းထားပါတယ်အထူးသဖြင့်ကတော့ဒီအာဆီယံဒေသရင်းငြိမ်းချမ်းရေးဒီမိုကရေစီရင်းနဲ့အရေးသွေးပြည့်မီတဲ့ပညာရေးစနစ်တွေလူငယ်တွေအတွက်ဖန်တီးဆောင်ရွက်ပေးဖို့တိုက်တွန်းထားတာဖြစ်ပါတယ်။အကြောင်းစုံကိုတော့ရန်ကုန်ရုံးခွဲမှာရှိနေတဲ့ကိုသားညူဦးကပဲသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံပါဝင်အာဆီယံနိုင်ငံ၁၀နိုင်ငံကလူငယ်ကုသလေအနေနဲ့ဒေသအတွင်းကလူငယ်တွေအပေါ်မှာဒီတက်ရောက်မှုရှိလာတဲ့ပြဿနာရပ်တွေကိုဒီဆွေးနွေးပွဲအတွင်းမှာဆွေးနွေးခဲ့ကြပြီးတော့ဒီပေါ်မှာသူတို့ရဲ့အကြံပြုချက်တွေကိုပြုစုခဲ့ပါတယ်။ဒီအကြံပြုချက်တွေကိုမြန်မာနိုင်ငံမှာဒီမီလာဒဲလုပ်မဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတင်ပြတော့မှာဖြစ်ပြီးတော့အဲ့ဒီမှာလေဒီအာဆီယံခေါင်းဆောင်တွေအနေနဲ့အာဆီယံလူငယ်ဖိုရမ်ကကုသလေတွေကိုလက်ခံတွစ်ဆုံဖို့ရှိတယ်လို့သိရပါတယ်။အာဆီယံခေါင်းဆောင်တွေအနေနဲ့ဒီလိုမျိုးအရက်ဖက်လူငယ်အဖွဲ့အစည်းကုသလေတွေကိုလက်ခံတွစ်ဆုံမဲ့ကိစ္စအဆိုရင်တော့အာဆီယံသမိုင်းမှာဒါပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။အခုဒီအာဆီယံဖိုရမ်ဆွေးနွေးပွဲဖြစ်မြောက်ရေးအတွက်လည်းအာဆီယံအလှည့်ကျဦးထားဖြစ်တဲ့မြန်မာနိုင်ငံအစိုးရဘက်ကအတော်လေးကိုအကူအညီပေးခဲ့တယ်လို့ပဲကန့်သက်ချုပ်ချယ်မှုတွေလည်းမရှိခဲ့ဘူးလို့တယောက်လာသူတွေကပြောပါတယ်။ဒီလိုမျိုးအခြေအနေကြောင့်လည်းအခုဒီမြန်မာနိုင်ငံထဲမှာပထမဆုံးအကြိမ်ကျင်းပနိုင်တဲ့အာဆီယံလူငယ်တွစ်ဆုံပွဲဟာဆိုလို့ရှိရင်2009ခုနှစ်ဒီနှစ်စဉ်စပြီးတော့လှုပ်လာကြတဲ့ကဆိုလို့ရှိရင်တယောက်သူအများဆုံးနဲ့အောင်မြင်ဆုံးဖြစ်ခဲ့တယ်လို့တယောက်လာတဲ့လူငယ်ကုသလေအသီးသီးကပြောခဲ့ပါတယ်။ဒါကြောင့်လည်းပဲဒီအာဆီယံဒေသအတွင်းလူငယ်အရေးအကြားမှာပူးပေါင်းဆောင်ရွက်မှုတွေဟာအရင်ကထက်ပိုပြီးတော့အရှိန်ကောင်းလာဖို့မျှော်လင့်တယ်လို့ဒီ2004အာဆီယံလူငယ်တွစ်ဆုံပွဲဖြစ်မြောက်ရေးစီစဉ်သူတူဖြစ်တဲ့ဒီမြန်မာလူငယ်ကုသလေကိုသက်ဆွေဝင်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီပထူးခြားရအနေနဲ့ဒီ2024ဒီမေလာထဲမှာဒုတိယပတ်ထဲမှာလုပ်မယ်ဆက်မင့်မှာကျွန်တော်တို့အာဆီယံကခေါင်းဆောင်တွေနဲ့ကျွန်တော်တို့တွေ့ဖို့အတွက်အခွင့်အရေးတစ်ခုရထားတယ်။ဒါအာဆီယံ Youth Forum တမိုင်းတစ်လျှောက်မှာဒီ Youth Forum ကကိုယ်စားလှယ်ကိုတွေ့ခွင့်ရဖို့အတွက်ကိုဒါမှမဟုတ်အချင်းရထားတာဖြစ်တယ်။အဲ့ခါကျတော့အဲ့ဒီဟာကိုကျွန်တော်တို့ဘယ်လိုမျိုးနည်းလမ်းနဲ့တို့တွေလူကြီးတွေကျွန်တော်တို့ရဲ့စကားတွေနားထောင်ကြမလဲကျွန်တော်တို့တို့ဘယ်လိုမျိုး lobby လုပ်ကြမလဲဆိုတာကျွန်တော်ဆွေးနွေးထားတယ်ရှိတယ်။အဲ့တော့ကျွန်တော်နောက်ပိုင်းမှာကျွန်တော်တို့ဒီအာဖရီကနိုင်ငံတစ်ခုလို region တစ်ခုလုံးလည်းလူငယ်လှုပ်ရှားမှုတွေကျွန်တော်အရင်ကထက်ပိုပြီးတော့အချိန်ုံမြင့်ပြီးတော့ကျွန်တော်လှုပ်သွားဖို့ဖြစ်နေတာရှိပါတယ
်။အခု2015မှာအာဆီယံလူမှုအတိုင်းအဝိုင်းအာဆီယံ community ဆိုပြီးတော့စိတ်ကူးထားကြတာပေါ့အာဆီယံခေါင်းဆောင်တွေလှုပ်ထားတာရှိတယ်။လက်တွေ့မှာအခုလိုခင်းကျင်းတဲ့အာဆီယံနေနိုင်ငံခြားဆက်ဆံမှုပုံစံမျိုးနဲ့လက်တွေ့မှာဖြစ်နိုင်ချေဘယ်လောက်ထိရှိလဲ။
တို့ရေဒီ fiber integrated ဖြစ်သွားရင်ဖြစ်ကောင်းဖြစ်နိုင်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်ဒီလူမှုရေးတွေနောက်ဘွားလို့ရှိရင်ဒီ channel နိုင်ငံရေးတွေကတော့ကျွန်တော်အရင် diverse ဖြစ်လုံးဝကြည့်တဲ့ခါကျတော့ဖြစ်ဖို့မလွယ်လာပါဘူးဒီသူဖြစ်လာ fiber integration ဖြစ်သွားပြီဆိုလို့ရှိရင် economic integration ဖြစ်သွားပြီဆိုလို့ရှိရင်ပြဿနာပါလဲဆိုတော့ကျွန်တော်မြန်မာလိုမျိုး cambodia လိုမျိုး laos လိုမျိုးဒီဖွံ့ဖြိုးပြဲနိုင်ငံတွေငွေမရှိတဲ့နိုင်ငံတွေကိုဒီသူများနိုင်ငံတွေကဒီချမ်းသာပြီးတဲ့နိုင်ငံတွေဖြစ်တဲ့ thai တို့ malay တို့နိုင်ငံတွေ singapore ကလှူရင်လူဖန်တွေအရင်းမြစ်တွေလိုမျိုးဟာတွေကဒီနိုင်ငံတွေတော့ဝင်ချလာပြီး investment တွေလာလုပ်ကြလိမ့်မယ်ပြီးတော့လို့ရှိရင်ကျွန်တော်တို့ဟိုပြင်ဆင်ထားမှုမရှိဘူးဆိုလို့ရှိရင်ဟိုသူတို့ကိုပြန်ပြီးတော့ refit လုပ်ဖို့အတွက်ကိုကျွန်တော်အရန်ခတ်လာလိမ့်မယ်အဲ့ဒါတွေကကျွန်တော်တို့အတွက်တကယ် challenge တွေပါအဲ့တော့ကျွန်တော်လူငယ်အနေနဲ့လည်းဒီတစ်ခေါက် local forum နဲ့မှာကျွန်တော်ဒါကိုတေချာဆွေးနွေးခဲ့ကြရတယ်လူကြီးတွေကိုလည်းကျွန်တော်တိုက်တွန်းပြောဆိုသွားဖို့ရှိပါတယ်အဓိကတိုက်တွန်းချင်တာကတော့ဒီ ASEAN region ကြီးတစ်ခုလုံးအတွက်ကိုဒီနောက်အနာဂတ်မှာကျွန်တော်ဘလိုပုံစံမျိုးနဲ့ပုံဖော်ချင်တာလဲကျွန်တော်တို့ဒီသဘာဝပတ်ဝန်းကျင်ကိုကောင်းကောင်းမွန်ထိန်းသိမ်းပြီးတော့ကျွန်တော်လူဆောင်ရအရင်းမြစ်တွေကိုပဲထုတ်သွားစီချင်ပါတယ်ကျွန်တော်အနေနဲ့တော့
အာဆီယံဒေသအတွင်းနိုင်ငံတွေကြားမှာအချို့အာဏာရှင်နိုင်ငံတွေရှိသေးတာမို့လို့လူငယ်တွေအကြားတွစ်ဆုံရမှာအကန့်အသတ်ချို့ရှိပေမဲ့လို့နိုင်ငံတွေကိစ္စရပ်တွေကိုသူတို့အားလုံးလွတ်လွတ်လပ်လပ်ပုံဝင်လင်းဆွေးနွေးနိုင်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်မြန်မာနိုင်ငံဟာတစ်ချိန်လုံးကအာဏာရှင်နိုင်ငံဖြစ်ခဲ့တာကြောင့်မြန်မာလူငယ်တွေအတွက်အခုလိုမျိုးဒေသအတွင်းလူငယ်ဖိုရမ်တွေတက်ရောက်မဆိုရင်တော့အဲ့ဒီကာလတုန်းကအတော်လေးကိုအကန့်အသတ်ကြုံခဲ့ရတာပါဒါပေမဲ့လည်းအခုချိန်အခုလိုဒီလူငယ်ဖိုရမ်ကိုဥဆောင်ပြီးတော့လက်ခံစီစဉ်ဆောင်ရွက်နိုင်တဲ့အပေါ်မြန်မာလူငယ်တွေအတွက်ဂုဏ်ယူစရာဖြစ်ရတယ်လို့ဒေသတွင်းအခြားနိုင်ငံကလူငယ်ကုသလေတွေကပြောခဲ့ကြပါတယ်ဖွံ့ဖွဲအခမ်းအနားကိုလည်းအထင်ကြီးရန်ကုန်တက္ကသိုလ်ဘွဲ့နှင်းသဖြင့်ခမ်းမမှာကျင်းပပြုလုပ်ခွင့်ပေးခဲ့တာပါ မြန်မာကျောင်းသားလူငယ်တွေရဲ့တမန်မှတ်တိုင်လို့ဖြစ်နေတဲ့ဒီရန်ကုန်တက္ကသိုလ်အဓိပတိလမ်းမထက်ကတမကစာအုပ်နေရာဟောင်းကိုလည်းအဲ့ဒီဖွင့်ပွဲနေ့မှာပဲမြန်မာအပါဝင်အာဆီယံလူငယ်တွေစုပြီးတော့တွားရောက်အလေးပြုတာတွေပါလုပ်ခဲ့ကြတာပါဖွင့်ပွဲအခမ်းအနားကိုလည်းမြန်မာသမ္မတဦးသိန်းစင်ကတဝန်လွှာပေးပို့ခဲ့တယ်လို့ပြည်တော်စုဝန်ကြီးချုပ်88ကျောင်းသားခေါင်းဆောင်ဟောင်းတွေနောက်ရပ်ဖက်လူမှုအဖွဲ့အစည်းကကုသလေတွေပါတက်ရောက်ခဲ့ကြပါတယ်အာဆီယံလူငယ်တွစ်ဆုံပွဲကိုတော့မြန်မာနိုင်ငံတိုင်းနယ်ပြည်နယ်အသီးသီးကကုသလေတွေအပါအဝင်အာဆီယံ10နိုင်ငံကလူငယ်ကုသလေ200ကျော်တက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
တော်ရရှိမြတ်နမြန်မာနိုင်ငံမှာနိုင်ငံရေးသဘောတူညီချက်မပါသောအပြစ်ခတ်ရစရေးဟာဘလောက်တည်တံ့ခိုင်မြဲမယ်လို့ထင်ကြပါသလဲအဲ့ဒီကတဆင့်ညီညာရေးကိုတလှမ်းနိုင်လိမ့်မယ်လို့ကိုမျှော်လင့်ကြပါသလားတကယ်စစ်မှန်တဲ့ညီညာရေးလူချင်းရင်ဘာတွေလုပ်သင့်တယ်လို့ထင်ကြပါသလဲအခုလာမဲ့စနေညတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့ရတော့ရှင်နေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင် view ဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြားပါတယ်။
VOA American တန်ရက်ဓာတ်ရိုက်လေလှိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ဓာတ်ရိုက်လေလှိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-2-3-2-3-2-5-5-5-4 ကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်နိုင်ငံတကာသတင်းဆောင်မကတော့ဒီသမုဒ္ဒရာလှိုင်းလုံးကြီးတွေကိုအသုံးချပြီးတောက်သုံးရေထုတ်လုပ်နိုင်ရေးစမ်းသပ်ချက်အကြောင်းပါပင်လယ်သမုဒ္ဒရာရေလှိုင်းတွေကနေမကုန်ခန်းနိုင်တဲ့အစားထိုးလောင်စာအဖြစ်ထုတ်ယူသုံးစွဲနိုင်တဲ့အချက်ကိုသတိမူမိကြတဲ့သူတွေများပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကသိပ္ပံပညာရှင်တွေကတော့ဒီကြီးမားလာတဲ့သမုဒ္ဒရာလှိုင်းလုံးကြီးတွေရဲ့ပုံမှန်လှုပ်ရှားမှုစွမ်းအင်ကိုထိန်းချုပ်နိုင်မယ်ဆိုရင်ကံယိုရန်ဒေတာတလွှာနေထိုင်ကြသူတွေအတွက်လျှက်စစ်ဓာတ်အားကိုဈေးနှုန်းတက်တက်သားသားနဲ့ရလာနိုင်စေမှာဖြစ်တဲ့အပြင်တောက်သုံးရေကိုပါဖူလုံစေနိုင်တယ်လို့ဆိုပါတယ်။VOA သတင်းတောက် George Butet ရဲ့သတင်းဆောင်ပါကိုအခြေခံပြီးတော့ Docking မျိုးသက်ကပြောပြပေးပါမယ်ရှင်
။ပင်လယ်ကမ်းရိုးတန်းတစ်လျှောက်မှာလှိုင်းလုံးကြီးတွေအဆက်မပြတ်လာပြီးရိုက်ခတ်နေတာဟာပုံမှန်စွမ်းအင်ရှိနေတယ်ဆိုတာကိုပြနေတာပါ။ဒါပေမဲ့ဒီရေလှိုင်းမှာပြဿနာကမြေရေစီးတာတို့လေးတိုက်တာတို့လို့အရက်မြန်နာတစ်ဖက်တည်းကနေပုံမှန်လာတဲ့လှုပ်ရှားမှုမျိုးမဟုတ်ဘဲအတက်ကျရှိနေတာမို့အထင်ရခက်ပါတယ်။ California Berkeley တက္ကသိုလ်ကသိပ္ပံပညာရှင်တွေတီထွင်လိုက်တဲ့ရေအောက်မှာတက်ဆင်ရတဲ့ကော်ဇောလိုကရိယာကတော့ဒီပြဿနာကိုဖြေရှင်းနိုင်တဲ့အပြင်နှစ်မျိုးပါတုံးလို့ရတယ်လို့ Marcus Lehman ကပြောပါတယ
် Our device has the advantage that we do not directly convert into electricity we can decide ourselves if we want to produce fresh water or electricity
ကျွန်တော်တို့ကရိယာကလျှက်စစ်ကိုဓာတ်ရိုက်ပြောင်းထုတ်တာမျိုးမဟုတ်ပါဘူးရေတန်းထုတ်ချင်တာလားလျှက်စစ်ထုတ်ချင်တာလားကိုထုတ်ချင်တာကိုပြောင်းထုတ်လို့ရပါတယ်
လိုင်းလုံးတွေတက်လိုက်ကျလိုက်ဖြစ်နေတာကိုကော်ဇောလိုခင်းထားတဲ့ဆက်ကရေဖိအားတစ်ခုဖြစ်အောင်ပြောင်းပြီးပင်လယ်ရေကိုကမ်းခြေကိုမောင်းတင်ပေးနိုင်ပါတယ်။ဖိအားပေးထားတဲ့ရေကိုတာဘိုင်အင်ဂျင်တွေမောင်းဖို့သုံးနိုင်တဲ့အပြင်ရေအားလျှက်စစ်ကိုပါထုတ်နိုင်တာပါ။ဒါမှမဟုတ်ဒီပင်လယ်ရေငန်ကိုအထူးလုပ်ထားတဲ့အလွှာမှာဖြတ်တန်းစေပြီးစားကိုထုတ်ယူမယ်ဆိုရင်ရေကြိုဖြစ်လာနိုင်ပါတယ်။ဒီလိုင်းကော်ဇောဆက်အကြီးစားကိုသာသုံးမယ်ဆိုရင်ကံယိုရန်ဒေတာကလူသူသိပ်မများတဲ့အတိုင်းဝိုင်းလေးတွေအတွက်စွန့်ရင်ဖူလို့အောင်လုပ်ပေးနိုင်တယ်လို့ဆိုပါတယ
် So in general the available resource of wave energy is in the order of 15% of the global energy demand which is a lot
ချုံးကြည့်မယ်ဆိုရင်တော့ရေလိုင်းကထွက်ယူနိုင်တဲ့စွန့်အဟာကမ္ဘာစွန့်ရင်လူအပ်ချက်ရဲ့15ရာခိုင်နှုန်းလောက်ရှိနေတာမို့ဒါဟာတော်တော်များနေတာပ
ါကံယိုရန်ဂေဟစနစ်ကိုမထိခိုက်စေဖို့အတွက်ရေလိုင်းကနေစွန့်ရင်ထွက်ယူတာကိုအနွားပြင်းမှာကျဆားတဲ့ဒရဝါရီရှင်တန်ဖို့အတွက်အောက်ဆီဂျင်မလုံလောက်တဲ့ဓာတ်စုံလိုနေရာမျိုးတွေမှာလှုပ်ဆောင်နိုင်တယ်လို့ဆက်မှုအင်ဂျင်နီယာ